ပူလာဘာရန်ခေါ်ငှက်ကျွန်းရဲ့အနောက်မြောက်ဖက်ရေမိုင်လေးမိုင်အကွာကုချင်းမြို့နဲ့စီဘာရမြို့ကြားမလေးရှားရေပိုင်နဲ့အတွင်းကုချင်းမြို့ကနေထွက်လာတဲ့ MB ထောင်စန်းကုန်တင်သင်းမောဟာဇူလိုင်လ20ရက်နေ့မနေ့9နာရီခွဲကျော်ခန့်ကနေမြောက်ခဲ့တာပါအဲ့ဒီနေ့နေ့လယ်တနားရီလောက်ကစပြီးအဆက်မပြတ်ရှာဖွေကယ်ဆယ်မှုတွေလုပ်ခဲ့ပေမဲ့သင်းမောမှာပါလာသူတွေကိုရှာဖွေမတွေ့သေးဘူးဆိုပြီးမလေးရှားအာဏာပိုင်တွေကပြောပါတယ်အခုဖြစ်ရတဲ့ပတ်သက်ပြီးမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီရဲ့ညွှန်ကြားရေးမှူးဇင်အာဇမန်ကမလေးဘာသာနဲ့သတင်းတောက်တီကိုအခုလိုပြောသွားပါတယ
်ဘစ်ဆိုအဝနီအွန်တိုသမတ်မောယာအကိတတလာအက်တီဗ်ကန်အက်စီအာဘတ်ဒပတန်ဒါဒီဒန်ကိတတလာအတိုဂရာကန
်ကုန်တင်တင်းမောနင်းမြုပ်သွားတဲ့နေရာကိုကန်းချေဆောက်ရေရင်ကယ်ဆယ်ရေးအဖွဲ့တွေကအပူတပြင်းရှာဖွေမှုတွေလုပ်ဆောင်နေပါတယ်ဆိုပြီးမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီညွှန်ကြားရေးမှူးကပြောသွားတာပါတင်မောနင်းမြုပ်ခဲ့တဲ့နေရာရောရေပြင်ကိုပါအခုချိန်မှာရဲတပ်ဖွဲ့ရေရင်တွေကဖြတ်တန်းသွာလာခွင့်တားမြစ်ထားပြီးပျောက်ဆုံးနေတဲ့တင်မောသားတွေကိုရှာဖွေနေဆဲဖြစ်တဲ့အကြောင်းမလေးရေကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ဒါအပြင်မလေးရှားရေကြောင်းဆိုင်ရာတော်ဝင်ရဲတပ်ဖွဲ့ကလည်းဝေဟင်ကနေပူပေါင်းရှာဖွေမှုတွေလုပ်ဆောင်နေကြောင်းပြောပါရယ်မနေ့ညပိုင်းကရာသီဥတုဆိုးဝါးနေတဲ့ကြားကပဲကယ်ဆယ်ရေးလုပ်ငန်းတွေကိုမရက်မနာလုပ်ဆောင်နေခဲ့ပြီးတင်မောသားတွေကိုတော့ပြန်လဲရှာဖွေမတွေ့သေးပါဘူးပျောက်ဆုံးနေတဲ့တင်မောသားတွေထဲမှာမြန်မာနိုင်ငံသား၄ဦးအင်ဒိုနီးရှားနိုင်ငံသား၁ဦးမလေးရှားနိုင်ငံသား၄ဦးပါဝင်တယ်လို့သိရပါတယ်ပျောက်ဆုံးနေတဲ့မြန်မာ၄ဦးကတော့အသက်20နဲ့50ကျားတွေဖြစ်ပြီးသမင်းဇူလိုင်ရဲလင်းထက်လှဝင်းထွန်းနဲ့ထွန်းလင်းဦးတို့ဖြစ်တယ်ဆိုပြီးမလေးရှားသတင်းတွေမှာပါရှိပါတယ်။ထောင်ဆန်းမီရှိကုန်တင်သင်းမောဟာမလေးရှားနိုင်ငံမှာမှတ်ပုံတင်ထားပြီး184ပြည်အရှိရှိတဲ့ကုန်တင်သင်းမောဖြစ်ပြီးဇူလိုင်လ20ရက်နေ့နေ့လယ်ပိုင်းမှာမလကာရေလက်ကြားကိုဥတီသွားရာကနေသင်းမောဆက်သွယ်ရေးပြတ်သွားတာဖြစ်ပါတယ်။သင်းမောနင်းမြုပ်တဲ့အကြောင်းရင်းကိုမသိရသေးသလိုပျောက်ဆုံးသင်းမောသားတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်ရှင်။